မြန်မာပြည်ငြိမ်းချမ်းအောင်လို့အစိုးရကဥဆောင်ဖော်ဆောင်နေချိန်မှာပဲငြိမ်းချမ်းစွာလူမှုခြိတက်ဆန္ဒထုတ်ဖော်တောင်းဆိုသူတွေကိုထောင်ချနေတာကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်မှာအနှောက်အယှက်ဖြစ်ုံသာမကကချင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရအပေါ်မှာလူမှုရဲ့ယုံကြည်မှုတွေကိုပါကြားဆင်းစေတယ်ဆိုပြီးလူခွေလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်စစ်တပ်ကိုအတရေဖြတ်မှုနဲ့ထောင်ချခံထားရတဲ့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူ၃ဦးရဲ့အမှုကိုကချင်ပြည်နယ်တရားလွှတ်တော်ကပြင်ဆင်ချက်တင်သွင်းထားပြီးတော့တရားစီရင်ရေးမှာအာဏာပိုင်တွေဘက်ကဆွတ်ဖက်မှုမရှိခဲ့ဘူးဆိုရင်တော့သူတို့ပြန်လွတ်မြောက်ဖို့မျှော်လင့်တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ကချင်ရှင်တွေကပြောပါတယ်။ရာသီဥတုဒဏ်ကြောင့်မြစ်ကြီးနားအချင်းတောင်ထဲမှာအချင်းကြနေသူတွေရဲ့ကျန်းမာရေးကလက်တလောစိုးရိမ်စရာရှိနေပြီးတော့လိုအပ်တဲ့ကျန်းမာရေးဆောင်ရှောက်မှုစေဝါတွေရဖို့တောင်းဆိုထားတယ်လို့လည်းသူတို့လွတ်မြောက်ရေးဆောင်ရွက်နေသူတွေကပြောပါတယ်။အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်။ပြည်တွင်းစစ်ရတန့်ရင်းနဲ့စစ်ဘေးတင်ပြည်သူတွေလွတ်မြောက်ရေးကချင်ပြည်နယ်မြစ်ကြီးနားမြို့မနောကွင်းကနေတစ်မြို့လုံးလှည့်လည်ပြီးတော့ငြိမ်းချမ်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတယ်။ဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုဦးဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ကိုလမ်ဆောင်ဦးစော်ချက်နဲ့ဒေါ်နန်ပူတို့ကိုတက်မတော်ရဲ့ဂုံတိတ်ခါညှို့နှံအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကနေသူတို့ကိုတက်အတရေဖြတ်မှုနဲ့ဆွဲဆိုထားတဲ့အမှုကိုတော့ကချင်ပြည်နယ်မြစ်ကြီးနားတရားရုံးကနေပုံမှန်900ချိုးဖောက်မှုနဲ့ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကထောင်နဲ့6လနဲ့ငွေတန်5သိန်းချမှတ်ခဲ့တာဖြစ်ပါတယ်။မြန်မာပြည်ငြိမ်းချမ်းအောင်ဖော်ဆောင်နေချိန်မှာပဲအခုလိုငြိမ်းချမ်းစွာလူမှုခြိတက်ဆန္ဒထုတ်ဖော်တောင်းဆိုသူတွေကိုပြစ်ဒဏ်တွေချတာထောင်တွေချတာကငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်မှာအနှောက်အယှက်ဖြစ်ုံနဲ့မကကချင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရအပေါ်လူမှုရဲ့ယုံကြည်မှုကိုပါကြားဆင်းစေတယ်လို့လူခွင့်ရှင်နေကြီးဦးခွန်တော်ကရှုမြင်ပါတယ
်။ဒီ၃ရောက်ရဲ့လှုပ်ဆောင်မှုကဒီအဓိကဒီလူတိုင်းစံနာမှုအနေနဲ့ဒီပေးမိတဲ့ပြည်သူတွေကိုကယ်ပေးဖို့အတွက်ဆိုပြီးအစိုးရကိုတောင်းဆိုလာပါလေ။ဘာမှဟိုနိုင်ငံကြီးတို့ဘာအသေးအိမ်အောင်ပေါ့နော်တခြားဘာအသေးရောမပါဘူးပေါ့နော်။ဒီနိုင်ငံစံနာမှုအနေနဲ့ဒီလူတွေကိုကယ်ထုတ်ပေးဖို့ဆိုပြီးတောင်းဆိုရအပေါ်မှာတော့မှဒီလိုပြားဆွဲပြီးတော့မှဒီလိုသာပြစ်ဒဏ်မျိုးပြီးနေမယ်ဆိုရင်တော့သူရှိတဲ့ format ဒီမိုကရေစီဖက်ဒရယ်ကြောင့်ရခါလိမ့်တာသူတို့ကယုံကြည်ဖို့အခက်အခဲရှိရပါဘူး။ဒီကမှာဒီဆွေရနဲ့ကျွန်တော်တို့ဒီလူထုနဲ့ဟိုယုံကြည်မှုပြီးဆောက်တဲ့နေရာမှာတော်တော်လေးဖြစ်ဖြစ်ရှိတဲ့တော့ကျွန်တော်တို့ကသုံးသပ်တာပေါ့လေ
အခုလက်ရှိမြစ်ကြီးနားအချင်းတောင်မှာအချင်းချခံထားရသူကချင်ငိမ့်ချင်းရေလှူရှားသူ၃ဦးရဲ့အမှုတရားဥပဒေလမ်းကြောင်းအတိုင်းကချင်ပြည်နယ်တရားလွှတ်တော်မှာပြင်ဆင်ချက်တင်သွင်းထားပြီးတော့သူတို့လုံးဝလွတ်မြောက်တဲ့အထိအစဉ်စဉ်အဆက်ပြီးအယူခံဝင်သွားမယ်လို့ကိုလောင်ဆောင်တဲ့ဦးစော်ချက်တို့အတွက်ဥပဒေအကျိုးဆောင်ဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့ရှင့်နေကြီးဦးမုံဆိုင်ထူးကပြောပါတယ
်။လာမြို့နယ်တရားရုံးကအမိန်ကိုမကျေနပ်လို့ပေါ့ဗျအပိဓာအမိန်ကိုမကျေနပ်ဘူးပြီးကျတော့ပြည်ထောင်ခိုင်တရားရုံးမှာဟာယူကန်တဲ့ယူကန်တော့မြန်မာခင်တဲ့အောင်ကစစ်ချင်းပတ်လတ်တယ်ပေါ့ပတ်လတ်တော့သူဒီစစ်တော်ကြတော့ကျွန်တော်ပင်စမှုတက်တာပေါ့ခုအမှုကတော့ပြည်ပြည်နဲ့တရားလွတ်တော်လက်ခံထားပါပဲကျွန်တော်တို့တက်တာပေါ့လက်ခံထားပြီဆိုတော့ခုသူတို့နှစ်ပတ်လောက်ကြာလို့ရှိရင်ကျွန်တော်တို့ဒီ6လက်ချက်ပေးဖို့ယုံချင်းလာလိမ့်မယ်အဲ့ချင်း6လက်ချက်ပေးဖို့ကြုံချင်းထွက်လာလိမ့်မယ်ဆောလက်ချက်ပေးပြီးလို့ရှင်တော့ဒီနေတရားလွတ်တော်တို့တုံတရားမြင့်တန်ထားမှာပေါ့ဗျကချင်ပြည်နယ်တရားလွတ်တော်ကတက်မပင်ဆင်ပေးဖြစ်လို့ရတယ်အဲ့အာဏာတို့ရှင်မှာရှိတယ်အဲ့တော့တို့တရားစင်ရေးအာဏာနဲ့ညီကောင်းကောင်းတို့လွတ်လပ်ချင်းသုံးနိုင်မယ်ဆိုရင်တော့ကိုလုံးဆောင်တို့သုံးဦးကိုလွတ်လိုက်ဖို့တို့မှာအမိန်ပေးတယ်ခွင့်ရှိပါတယ်အမိန်ချပိုင်ခွင့်ရှိပါတယ်
အခုလက်ရှိမှာတော့ကချင်ပြည်နယ်တရားလွှတ်တော်ရုံးဘက်ကအမှုနဲ့ပတ်သက်ပြီးပြန်ကြားလာမယ့်အခြေအနေကိုစောင့်ကြည့်နေပြီးတော့မြစ်ကြီးနားအချင်းတောင်ကိုတွားရောက်ပြီးသူတို့အမှုတွေတွေနဲ့တွေ့ဆုံခဲ့ကြအောင်အခုလက်ရှိအချင်းကြခံထားရသူတွေကြုံနေရတဲ့အခက်အခဲနဲ့အချင်းကြခံထားရသူဒေါ်နန်ပူရဲ့ကျန်းမာရေးအခြေအနေဟာစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်တယ်လို့ရှင်နေကြီးဦးမုံဆိုင်ထူးကပြောပြပါတယ
်ဒေါ်နန်ပူနဲ့ကတော့ကျန်းမာရေးမိသားစုတွေကိုပြောတာကတော့သူကနည်းနည်းကျန်းမာရေးရှူရှာတယ်ကျန်းမာရေးမကောင်းဘူးအဲ့ဒါကြောင့်မို့ဒီသူတက်စမပြေဘူးလို့သူအနေနဲ့အခုကျမရေမကောင်းဘူးဆိုပြီးမှသူပြောတယ်လို့ကျွန်တော်သိရပါတာ
ကချင်ငြိမ်းချမ်းရေးလှုပ်ရှားသူ၃ဦးအမြန်ဆုံးလွတ်မြောက်ရေးတီရှပ်ကမိန်လိုမျိုးနောက်ဝိပုစုတောင်းတာမျိုးလိုကချင်လူမှုဘက်ကနေငြိမ်းချမ်းစွာလှုပ်ရှားမှုတွေဇက်တိုက်ဆောင်ရွက်နေသလိုအချင်းကြခံနေရသူတွေကိုလည်းလူကိုယ်တိုင်အားပေးပြီးလိုအပ်တာတွေဆောင်ရွက်ပေးနေပါတယ်လို့သူတို့လွတ်မြောက်ရေးအတွက်ဖွဲ့စည်းထားတဲ့ကော်မတီကလူခွေရှင်တွေတူဦးဖြစ်တဲ့ဦးခွန်တော်ကပြောပြပါတယ
်သူတို့၃ယောက်ပါတဲ့တီရှပ်တွေပေါ့နော်အဲ့ဒါတွေပဲကျွန်တော်တို့ဖြောင်းဆိုတော့မှုရှိတယ်ပြီးတော့မှဥပဒေနဲ့ဆက်ပြီးတော့ဆက်ပြရှိတယ်ပေါ့နော်အယူခံပြင်ဆင်မှုကျွန်တော်တို့ပြတ်ပြတ်ကြိုးစားနေတယ်ဒ တက်ဆိုင်ရာဒီအကြီးကြီးတွေပေါ့လေသူတို့စာရေးဖို့တော့ပြင်ဆင်နေအဲ့ဒါတွေရှိတယ်ကျွန်တော်ဒီက message ပေးချင်တာကတော့သူတို့တုံးရောက်ပေါ့နော်လွတ်လာနိုင်ဖို့အတွက်လက်ပေါင်းစုံကနေကျွန်တော်တို့အာကျူးစာဆောင်ရွက်နေပါတယ်ဆိုတာဒီပြောချင်တာပေါ့နောက်တစ်ခုကဆေမနာမ်ပူကတော့ငကူကိုင်းအတွက်အဲ့အမိတ်မချချင်တဲ့ကျမကြီးကလည်းနည်းနည်းလေးအဲနည်းနည်းအားနည်းနေတဲ့အခြေအနေဆိုတော့အခုကလည်းဆေးတွေကလည်းအာတကယ်ထိရောက်တဲ့ဆေးတွေမရရှိဘူးအဲ့တော့ကျွန်တော်တို့လည်းတတ်နိုင်တော့တော့တောင်းဆိုနေတာပေါ့လေသူရဲ့ကျမကြီးကောင်းတာပို့အတွက်ကျမကြီးကိုပြုတေချာဆောင်ရွက်မှုဖြစ်ဖို့အတွက်တော့တတ်နိုင်တော့ကျွန်တော်တို့ကကျေးဇူးအများကြီးမှဆောင်ရွက်နေတာအကျိုးရှိပါတယ
်အမိတ်ချမှတ်လိုက်ခြင်းကစပြီးသူတို့သုံးဦးအများဆုံးလွတ်ပေးဖို့မြစ်ကြီးနားနိုင်ကြရစတဲ့ကချင်ပြည်နယ်တဝန်းဒေသအတီးတီးကထောင်ချီတဲ့ကချင်ပြည်သူတွေစုဝေးဆန္ဒပြတောင်းဆိုခဲ့တယ်လို့အဲ့ဒီသူတို့လွတ်မြောက်ရေးဆန္ဒပြပွဲတွေကိုဦးဆောင်ခဲ့တယ်ဆိုပြီးတော့လည်းရှေ့နေဆိုင်ခွန်တော်မစွန်ဆိုင်ထွယ်ဓမ္မဆရာဥပရမိုင်းတို့ကိုငိတ်ဆူစီဥပဒေပုံမှန်16နဲ့တရားစွဲဆိုခဲ့တယ်လို့ပဲလူမှုလှုပ်ရှားမှုမှာပါဝင်ခဲ့တယ်ဆိုပြီးဥလမဆန်အောင်နဲ့ဒေါ်လူဆန်တို့ကိုလည်းငိတ်ဆူစီပုံမှန်20နဲ့မြစ်ကြီးနားမြို့နယ်ရက်တက်ဖွဲ့မှုကထပ်မံတရားဆွဲဆိုခဲ့ပါသေးတယ်ရှင်။